နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်နိုင်ငံတော်ဝန်ရွေးကောက်ပွဲလုံခြုံရေးအခြေအနေတွေကိုရဲမှုရုပ်ဘက်ကဘယ်လိုများစီစဉ်ထားပါလဲရှင
့်ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးရဲ့လမ်းညွှန်ချက်အရ2014အာဆီယံဆမ်မစ်ပြီးတဲ့ဒီရွေးကောက်ပွဲလုံခြုံရေးစရအတွင်ပြင်ဆင်ပါတယ်ပြင်ဆင်ပြီးတော့2014နိုဝင်ဘာလမှာပဲဒီ UEC ရဲ့တော်တော်ထွေးဟုတ်ကေဝန်ရဲတပ်ဖွဲ့ပါဝင်တဲ့ဂျာဒဲပို့ကိုတများနဲ့ဒီ ID ကြီးဖွင့်နေပဲ UEC မှာပဲဒီ ERM tools ခေါ်တဲ့software လေးတွေ workshop ဆောက်လုပ်တာအဲဒီ software ကတော့ risk assessment ပေါ့နေရာဒေသလိုက်မှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖြစ်ပေါ်လာတဲ့စင်ခွန်မှုတွေကိုအသုံးသက်အကဲဖြတ် sensitive software ပါပြီးတော့တော်တော်ရွေးကောက်ပွဲလုံးရွေးစီမံချက်ကို2015 January 1ရက်နေ့ကနေစပြီးတော့အပိုင်း၄ပိုင်းနဲ့ရေးဆွဲဆောင်ရတယ်ပထမကာလကရွေးကောက်ပွဲအချိုကာလဖြစ်ပါတယ်ပြီးတော့မဲဆွယ်စည်းရုံးတဲ့ကာလနောက်ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလုံးကာလဆိုပြီးအပိုင်း၄ပိုင်းနဲ့ခွဲခြားပြီးတော့မှတော့ရွေးစီမံချက်ရေးဆွဲပါဒီအပိုင်းတစ်ခုချင်းမှာလုံခြုံရေးအပိုင်း5ပိုင်းနဲ့လုပ်ပါတယ်သတ်မှတ်ထားတဲ့အဆင့်တွေကတော့ပမာဏချင်းရေးကြီးချင်းအရေးပေါ်ချင်းဆိုပြီးတော့ဒီကာလအပိုင်းခြားတစ်ခုချင်းမှာဒီလုံခြုံရေးအပိုင်း5ပိုင်းနဲ့ဆောင်ရတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ရွေးကောက်ပွဲကျင်းပမယ့်ရက်မှာဒီပုံမှန်ရဲတပ်ဖွဲ့တွေအပြင်အထူးရဲတွေကိုလည်းမဲယုံနေမှာခြားထားမယ်ဆိုရောနိုင်ငံတော်ဝန်ပေါ့ဒီလုံခြုံရေးအင်အားဘလောက်အထိတုံ့ပြုဖို့စီစဉ်ထားပါလဲရှင့်
ပုံမှန်လုပ်ငန်းလုပ်တဲ့နေမျိုးလုံခြုံရေးပိုင်းလုပ်တာဒီရွေးကောက်ပွဲလုံခြုံရေးကိုဆက်ဆက်ပါဝင်တာဖြစ်တဲ့အတွက်ရဲတပ်ဖွဲ့ဝင်အားတော့ဒါအားလုံး9ပေါင်းဝဲအားလုံးလုပ်တယ်လို့လည်းပြောလို့ရတယ်ဒါပေမဲ့ဒီရွေးကောက်ပွဲကြီးပဲအတွက်ပဲတပ်တပ်ဆိုလို့ရှိရင်တော့ကျွန်တော်တို့တို့ရဲ့90ရဲ့နှုန်းဆိုတော့4000ကျော်နဲ့တို့လုပ်တယ်သူရဲ့4000ကျော်နဲ့လုပ်တယ်7000ကျော်တယ်ပြီးတော့လိုအပ်တဲ့နေမှာတပ်မတော်ကူညီယူမယ်ဆိုတာပါပါတယ်အဲ့ဒါကြောင့်မလို့ဒီချက်တော့အင်အားအများကြီးနဲ့เนี่ยเดต้าทุกเนี่ยทุกไม่ดูป่ะไอ้เดต้าไลจรเราลงให้สีมันนี่เยซวยสอนทํา
ว่ะโอเคสอเยมุยပြောသွားတယ်လို့ပေါ့စစ်တပ်အကူအညီယူရမယ့်နေရာတွေဆိုရင်ဘယ်ဒေတာတွေဘယ်နေရာတွေอ่ะဖြစ်ဒီကစစ်တပ်အကူအညီယူပြီးတော့လုံခြုံရေးယူမှာပါလဲရှင
်အဓိကတော့နှစ်ပိုင်းမြတ်စစ်တပ်လုံခြုံရေးယူရတဲ့အပိုင်းอ่ะဘယ်အပိုင်းလဲဆိုတော့ဒီတက်တဲ့ကိုင်းတုံးချမ်းသူတွေရှိတဲ့နေရာတွေဒါတိုင်းမို့လုံခြုံရေးရတက်မှာကိုယူရမယ့်နေရာရယ်တခြားနေရာတွေသိဝေးလံခေါင်းပြားရောက်တဲ့နေရာတွေရှိတယ်အဲ့ဒီနေရာတွေကြတော့စက်ပြုံစနစ်ကျောင်းအတွက်တမရတုံးကြီးယူရတာရှိပါတယ်။အဲ့ကနပိုင်းနဲ့ယူရတာ
။ဟုတ်ကဲ့။ဆိုတော့ခုနပြောတဲ့လက်နက်ကင်အဖွဲ့စည်းတွေရှိတဲ့နေရာဆိုတော့ဘယ်နေရာတွေအဓိကဖြစ်မလဲရှင
် National Ceasefire မထိုးတဲ့နေရာတွေပေါ့။ National Ceasefire ထိုးတဲ့နေရာတွေကတော့ MC လက်မှတ်ထိုးယူထားတဲ့တိုင်းသားတွေရဲ့အဖွဲ့စည်းတွေရောအားလုံးပုံပေါင်းဆောင်ရမှာပဲ။မထိုးထားတဲ့နေရာတွေမှာတော့ကျင်းပမယ်ဆိုလို့ရှိရင်တော့တမရကူညီရယူရမှာဖြစ်ပါတယ
်။ဟုတ်ကဲ့။အခုရွေးကောက်ပွဲကျင်းပမယ့်နေရာတွေတဲကဟိုလုံခြုံရေးအတွက်ပေါ့လေဘယ်လိုနေမြေတွေဟာရဲမှုကြီးတို့အတွက်လုံခြုံရေးရအထူးစောင့်ကြည့်ဖို့လိုအပ်မဲ့နေမြေတွေဆိုပြီးတတ်မှတ်ထားတာရှိပါလေရှင
်ဒီရွေးကောက်ပွဲကော်မရှင်နေနေရလုံခြုံရေးစိတ်မချရဘူးပေါ့နော်သူတို့ချင်းကတော့ဒေသခံပြည်သူလူထုတွေသဘောထားအမှန်ကိုအမှန်ကန်မပေါ်ထုတ်နိုင်ဘူးချိန်ချောက်မှုတွေရှိနိုင်တဲ့နေရာတွေကိုသူမကျင်းပါဘူးလို့ကြေညာထားပြီးသားဖြစ်ပါတယ်အဲ့ဒီနေရာတွေကြတော့ကျွန်တော်ထည့်ပြီးမစဉ်းစားတော့ပါဘူးဒီအခုလက်နက်ကိုင်တော်ရုပ်တွေရှိတဲ့နေရာတွေမှာပဲကျွန်တော်ရဲ့အဆိုရေးရန်နေရာတွေရှိတဲ့နေတွေရှိနေရတော့လေဒီလမ်းဆက်ပြေးပြိုင်းဆိုင်ရာဆိုရာလုံခြုံရေးဆောင်ရွက်ပေးရမယ့်နေရာတွေတောင်းကျသူတွေတော့လာလှုပ်ရှားမှုရှိတဲ့နေရာတွေတိုင်းတော့တက်မတော်ကူညီယူရမှာဖြစ်ပါတယ
်ဟုတ်ကဲ့အခုရွေးကောက်ပွဲကြိုကာလရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအလွန်ကာလတွေအတွက်ဒီလုံခြုံရေးအခြေအနေတွေကိုနိုင်ငံတကာဘက်ကပေါ့နော်အဖွဲ့အစည်းတွေကူညီပေးတာမျိုးများရှိပါလားရှင
်ရှိရဆရာစပြီးတော့ကျွန်တော်တို့2014နေ့ကနေစပြီးတော့ကျွန်တော်လုတ်ခဲတာတွေကလုံနေတဲ့နိုင်ငံတကာအဖွဲ့အစည်းကအဲ့ဒီကစတာပါ IDE ဆိုတဲ့အဲ့ဒီကစဝင်တယ် EU အဲ့ဒီကစဝင်တယ်ကျွန်တော် ICRC နော် ODC UNDP ဒီဖွဲ့တွေအကုန်လုံးကကျွန်တော်တို့ဆုံးမကြီးကဒီရွေးကောက်ပွဲစရတယ်2015နှစ်စမ်းပိုင်းနဲ့စပြီးတော့ဒီ workshop တွေဟိုတဲ့နေအကုန်ပူးပေါင်းဆောင်ရွက်နေကြတာဖြစ်ပါတယ်တခြားနောက်တစ်ခုကလည်းနိုင်ငံဂျလိုက်ဆိုဂျပန်တို့ဘာလို့ဆိုလဲလူကြီးတွေနဲ့ချိတ်ဆက်ပြီးတော့လိုအပ်တဲ့အကူအညီတွေပေးတယ်လို့ကျွန်တော်သိရပါတယ်
ဟုတ်ကဲ့ဆိုရွေးကောက်ပွဲကျင်းပတဲ့အချိန်မှာဒီနေဆက်ဒေတာလုံခြုံရေးတွေကဘယ်လိုစီစဉ်ထားပါသလဲနေဆက်ဒေတာတွေမှာလုံခြုံမှုရှိအောင်အထူးစီမံချက်တွေအထူးစီမံကိန်းတွေနဲ့များစီစဉ်ဆောင်ရွက်နေရရှိပါလားရှင
့်တို့ရဲ့လုံခြုံရေးအဆင့်တို့သတ်မှတ်ထားတယ်ဒီရွေးကောက်ပွဲအကျိုးကာလဆိုရင်တို့ကစတမန်လုံခြုံရေးပေါ့အင်အားတွေစုဖွဲ့တဲ့ပြင်ဆင်တဲ့လေ့ကျင့်တဲ့လေ့လာရေးသွားတဲ့ workshop တွေလုပ်တယ် awareness တွေပေးတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအဲ့ဒီအပိုင်းတွေလုပ်တယ်ပြီးတော့ခုဒီခုမဲဆွယ်စီလုံးတဲ့ကာလဒါကိုကျွန်တော်အဘွားကြောင့်သတ်မှတ်ထားတယ်ဒါအဲ့ချလို့ဆိုရင်လုံခြုံရေးပုံပြီးတိုးမြင့်လာပြီးတော့ဒီရွေးကောက်ပွဲကာလကိုရွေးကောက်ပွဲနေ့က၈ရက်နေ့လို့သတ်မှတ်ပြင်မယ်ကျွန်တော်တို့လုံခြုံရေးပိုင်းဆိုင်ရာရွေးကောက်ပွဲကာလနိုဝင်ဘာ၁ရက်ကနေ14လို့ကျွန်တော်သတ်မှတ်ထားတာအဲ့ဒီအနေမှာဟိုလေမွေအောင်ဆင့်သတ်မှတ်ပြီးတော့လုံခြုံရေးဒုတိယအဆင့်အမြင့်ဆုံးသတ်မှတ်ပြီးတော့ကျွန်တော်တပ်စုဖွဲ့မှုတွေတပ်ဖြန့်ကျက်မှုတွေဒါဆောင်ရတာဖြစ်တယ်အသေးစိတ်တော့ပြောလို့တော့မရဘူးနော်ရွေးကောက်ပွဲအလွန်ကာလကျတော့ကျွန်တော်အပြာရောင်သတ်မှတ်တယ်စောင့်ကြည့်ကာလလို့သတ်မှတ်ပြီးတော့စုဖွဲ့မှုတွေလုပ်ထားတယ်စောင့်ကြည့်တွေလုပ်ထားတယ်စိုးမိုးမှုတွေလုပ်ထားတယ်ဒီလိုပုံစံနဲ့ကျွန်တော်သုံးအောင်နေပါတယ
်ဟုတ်ကဲ့အခုရွေးကောက်ပွဲကာလတွေအတွက်လုံခြုံရေးပိုင်းနဲ့ပတ်သက်လို့ရဲမှုကြီးတို့ဘက်ကမှဒီစိန်ခေါ်မှုရှိပါလားရှင်စိန်ခေါ်မှုရှိရဆိုဘလို့အချက်တွေကစိန်ခေါ်မှုဖြစ်ကြုံနေရတာရှိပါလဲရှင
်ကျွန်တော်တို့နိုင်ငံအကြောင်းကျွန်တော်တို့သိပါတယ်ဘာလို့လဲဆိုတော့ ငါကငါဖွဲ့ရလေကျွန်တော်ရှိလာကြတယ်ဒီ EU ဒီတန်းသားလက်နက်ကိုင်တွေဝန်စုလက်နက်ကိုင်ကြီးရှိတဲ့နေရာတွေအချင်းချောက်မှုတွေဖြစ်လာနိုင်တယ်ပြီးတော့မှစက်ကျင်မှုချက်ဖက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောကျွန်တော်အဲ့ဒါကိုတွေးထားတယ်စင်ခုံမှုအရေးကြီးဆုံးစင်ခုံဒါပေမဲ့အဲ့ဒါလည်းခု NCA
လက်မှတ်မထိုးတဲ့တိုင်းရင်းသားဒေသတွေရဲ့ပေါ့နော်ဒီရွေးကောက်ပွဲကာလလုံခြုံရေးအခြေအနေတွေပေါ်မှာရောရဲမှုရိုးဘက်ကဒီစိုးရိမ်ပူပန်မှုရှိပါလားရှင့်အဲ့ဒီနေရာတွေကစိုးရိမ်ပူပန်ဆိုတော့အုပ်ချုပ်မှုအာဏာစက်ရှိတဲ့နေရာပေါ့နော်အုပ်ချုပ်ရေးအစိုးရအုပ်ချုပ်ရေးရန်နေရာတွေလေပတ်နေတဲ့နေရာတွေမှာလည်းကျွန်တော်ရဲတပ်ဖွဲ့တွေရောအုပ်ချုပ်ရေးဖွဲ့စီရောရှိနေပါတယ်အဲ့
ဘူးဒါတက်မတော်အနေနဲ့ထိန်းချုပ်ထားမဲ့နေမျိုးတွေပဲဖြစ်ပါလား
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်